စ်နိုင်ငံမှာသမ္မတအက်ဒယ်ဖာတာအယ်စီစီကရေးပေါ်အခြေအနေသုံးနာကြေညာလိုက်ပါတယ်။အီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားရှိခိုးကျောင်းနှစ်ကျောင်းမှာတနည်းငယ်လေးကအနည်းဆုံး44ဦးသေဆုံးပြီးတရားကြောတင်ရရခဲ့တဲ့ဘုံဖောက်ခွဲမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုကြီးညာလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS Islamic အကြမ်းဖက်အဖွဲ့ကလည်းကြီးညာခဲ့ပါတယ်။တန်တော်မျိုးရဲ့မြောက်ဖက်မှာရှိတဲ့ Saint George ဖျားရှိခိုးကျောင်းမှာပထမဆုံးဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးအင်အားလုံးပြင်းထန်တဲ့အတွက်ဖျားရှိခိုးကျောင်းတစ်ခုလုံးပြိုကျပျက်စီးခဲ့ပါတယ်။လူပေါင်း28ဦးသေဆုံးခဲ့ပြီး88ဦးဒဏ်ရာရခဲ့ကြောင်းအီဂျစ်အစိုးရပိုင်ရုပ်တံသတင်းဌာနကကြေညာခဲ့ပါတယ်။အဲ့ဒီဘုံပေါက်ကွဲပြီးမကြာခင်မှာပဲအလက်ဇန်ဒရီယာမြို့က Saint Mark's Coptic Orthodox Cathedral ဖျားရှိခိုးကျောင်းမှာအတေကံဘုံဖောက်ခွဲတိုက်ခိုက်ခံရပါတယ်။အဲ့ဒီမှာလူပေါင်းအနည်းဆုံး18ဦးသေဆုံးပြီး41ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီဖျားရှိခိုးကျောင်းမှာ Coptic Christian ဘာသာကောင်းဆောင်ဒုတိယမြောက်ပုံရဟန်တိုဝါဒရိုရောက်ရှိနေခြင်းတိုက်ခိုက်ခံရတာဖြစ်ပြီးသူ့ကိုတော့ထိခိုက်မှုမရှိဘူးလို့အစိုးရရုပ်သံသတင်းမှာဖော်ပြခဲ့ပါတယ်ရှင်။